လက်ဗရန်မြို့တပိတ်စခန်းအကြမ်းဖက်ဖြိုခွဲခံရချိန်မှာဖမ်းဆီးခံရသူကြောင်းသား9ဦးနဲ့သတင်းတော်2ဦးကိုဒီကနေ့ပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။သတင်းတော်2ဦးကတော့မြန်မာပို့စ်ချန်နယ်ကသတင်းတော်အလင်းဒီခေါ်ညံလင်းထွန်း The Reporter Channel ကသတင်းတော်ဖြိုးအောင်မြင့်တို့ဖြစ်ကြပါတယ်။ပြန်လွှတ်လာတဲ့ကြောင်းသားတွေကတော့သူတို့ကိုအကြမ်းဖက်နှိမ်နင်းသူတွေဟာရဲစစ်စစ်တွေမှဟုတ်ရဲ့လားလို့တန်တရားဖြစ်နေကြပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတော်မအေးမာကပြောပြပေးမှာပါရှင်။
လက်ဗရန်မျိုးကကျောင်းသားတပိတ်ကိုရိုက်နဲ့ဖြိုခွဲခဲ့ပြီးတဲ့နောက်ထိမ့်သိမ့်ခံနိုင်ရတဲ့ကျောင်းသားတွေကမတ်လ12ရက်နေ့မှာလူ18ဦးပြန်လည်လွတ်မြောက်လာခဲ့တယ်လို့မတ်လ13ရက်နေ့ညနေအထိ9ဦးပြန်လည်လွတ်မြောက်လာခဲ့ပြီလို့ဆိုပါတယ်။ပြန်လည်လွတ်မြောက်လာတဲ့ကျောင်းသားကောင်းစော်ဟင်းကတော့
ပုံပုံပြီးတော့ဗိုက်တွေကလည်းခေါင်းတွေကိုရိုက်တယ်။ဒါဆိုခါးတွေရိုက်တယ်အဓိကနေရာတွေကိုရိုက်တယ်သူတို့။တယောက်ဆိုရင်မျက်လုံးကိုရိုက်လို့ကျွန်တော်အထဲမှာအခုရှိတယ်ကျန်တော့လည်းလည်းမျိုးလုံးရဆိုအစားရောက်တဲ့နေရာလိုမျိုးလုံးမဖွဲ့တဲ့အခြေအနေကြီးအဲ့လိုမျိုးဖြစ်တဲ့အသက်အနေအဆိုးရရတဲ့အခြေအနေကြီးရိုက်ကြတာတွေပဲရှိနေတယ်။ပို့ဆိုတာကျွန်တော်တို့ចောင်းသားတွေជួយကြော်တဲ့ဟာတွေကိုပြောပြရတယ်။ဥပမာတို့ចောင်းသားတွေညီရလားဟေးလို့ကျွန်တော်တို့ဆိုတယ်။ဆိုတော့တို့ကပြန်ဆိုတို့ចောင်းသားတွေညီရလားဟေးညီုံဆိုပြန်အဲ့လိုပြောပြီးနံပါတ်2ပြန်ရိုက်တယ်။ဒါကြောင့်ခေါတောင်းသွေးတွေညီရလားဟောဆိုညီုံဆိုပြန်အဲ့လိုမျိုးပြောပြတော့ရတယ်။နောက်ထပ်ပို့ဆိုတာတို့ရေးညီရလားဟေးလို့ပြောပြန်အဲ့လိုရာတယ်ချိတက်လာပြီးတော့ကျွန်တော်တို့ရိုက်တာတော့မှနောက်ထပ်ပို့ပြီးတော့ဆိုတဲ့ပြောလို့တကူကဒီလိုရိုက်ချင်တော့ရဲရဲဝင်နေအဲ့လိုပြောပြီးတော့ရိုက်တာလည်းရှိခဲ့ကြ။ဆိုတော့တောက်တဲ့အနေနဲ့ဆိုရင်ကျွန်တော်တို့ဒီ uniform ဝတ်ပေးရလို့ယူဆရတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အတိုးနေတော့လူကြီးကြီးရှိပိုင်းမှာဒါပေမဲ့ကျွန်တော်တို့အဲ့လိုပြဿနာဖြစ်ပြီးတော့ဝင်ရိုက်တဲ့ခါမှာကျတော့လူငယ်ပိုင်းနေပဲကြားတယ်။ special school နဲ့ပဲအဲ့ဒီရွယ်တွေပဲအဲ့လိုစိတ်ကြောတတ်ရွယ်တွေပဲကြားတယ်။အဲ့ဒါတို့ဒီဟာကိုဆက်ဆံမှတ်ဖြစ်ရလားလို့ကျွန်တော်အနေနဲ့ယူဆတယ်။ဝင်ရိုက်ဖို့ဆိုတာတက်မွေးထားတဲ့အဲ့ဒါမွေးထားတဲ့ client ရှင်ကို client ရော client ရှင်တို့ဟိုလက်ကအနီလိုမလုပ်ဝဲမဲ့ဒီ uniform ဝတ်ထားရလို့ပဲကျွန်တော်မြင်နေတယ်ဗျ။အ
ကြောင်းသားတွေကတော့သူတို့ကိုဖြိုခွင်းရမှာသုံးဖို့အတွက်လက်ပတ်နီလို့ခေါ်တဲ့စွားရှင်တွေကိုအသုံးပြုခဲ့သလားဆိုတာကိုတန်ရရှိနေတာပါ။အစိုးရပြန်ကြားရေးဝန်ကြီးကတော့စွားရှင်ဆိုတာမရှိဘူးဆိုပြီးပြောဆိုထားပါတယ်။မြို့တော်ခမ်းမရှင်မှာဆန္ဒပြလှုပ်ရှားမှုတွေကိုဖြိုခွဲဖမ်းဆီးစဉ်တုန်းကတော့အရက်သားတွေဟာတာဝန်ဆိုတဲ့လက်ပတ်နီတွေကိုဝတ်ထားပြီးကျောင်းသားတွေကိုရိုက်နှက်ခဲ့ကြတာပါ။ဒီအကျိုးဆက်တွေကြောင့်ဝေဖန်ပြစ်တင်မှုတွေခံခဲ့ရပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးဖို့အထိဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်းဒီလိုလက်ပတ်နီဝတ်ဆင်ထားသူတွေနဲ့ပတ်သက်လို့တော့အစိုးရဘက်ကတိတိကျကျဖြေရှင်းတာမျိုးတွေမရှိသေးပါဘူး။အခုအခါမှာလည်းရဲယူနီဖောင်းဝတ်ပြီးတွေ့မြင်သမျှလူတွေကိုအကြမ်းဖက်ရိုက်နှက်တာကားတွေကိုဖျက်ဆီးတာတွေရှိခဲ့တဲ့အတွက်ရဲစစ်စစ်တင်မှာဟုတ်ရဲ့လားဆိုတာတန်တရားဖြစ်မိကြောင်းလွတ်မြောက်လာတဲ့ကျောင်းသူမအေးဟန်ကဆိုပါတယ်
။နံပါတ်2နဲ့ရိုက်တာတို့အဲ့လိုကျမတို့ကိုလှုပ်တယ်ကျမတို့တွေကလူတွေလည်းတော်တော်အဲ့ main ကလေးတော်တော်များများအဲ့လိုပါးတွေအဲ့လိုရိုက်ချင်တယ်။ဟောရဲတွေကတော့လုံးဝကိုသူတို့တော့ကျမကတော့ကျမစိတ်ထဲမှာရဲလိုတော့မမြင်ဘူးအဲ့ရဲတွေကိုနှိုးထားပြီးတော့တယောက်နဲ့တယောက်ဟိုဟာအညိုးနဲ့ကိုတတ်နေသူလိုမျိုးအဲ့လိုပုံစံမျိုးကိုမြင်တာ။သူတို့ကလည်းပြောတာသူတို့ကဒါငါတို့ရဲ့ရဲမချူလို့ဆိုတာရဲကဆစ်လိုက်တာမှဆစ်ဆစ်ဆစ်တာမြင်နေရတဲ့ငါတို့ကအကြမ်းဖက်ကနေအသွင်ကြောင်းလာတာတဲ့အဲ့လိုမျိုးတွေတော့ပြောတယ်။ဒီမှာလည်းအဲ့ကိုကောင်းဆောင်ပြောတော့အဲ့လိုစားရှင်မျိုးတွေပဲအဲ့ယူနီဖောင်းဝတ်ထားရပဲမြင်တယ်။ပထမတော့အခင်းဖြစ်တဲ့နေရာမှာဟိုဘက်ဒီဘက်တွန်းတော့လေအဲ့သူတို့ကအရင်ညာတွေဘာတွေရလာတော့ရှိရဲ့
။ဒီကနေ့ပြန်လဲလွတ်မြောက်လာသူအတော်များများဟာခံဝင်ကတိနဲ့လက်မှတ်ရေးထိုးခိုင်းတာတွေကိုညှင်းပယ်ခဲ့ကြပြီးလက်မှတ်မရေးထိုးခဲ့ကြဘူးလို့ဆိုပါရယ်။ကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲဖမ်းဆီးလိုက်တဲ့အတွက်ကျောင်းသားတွေဘက်ကတော့သူတို့ရဲ့ရည်တည်ချက်တိုင်းစုပ်ကိုင်ကဆက်လက်လှုပ်ဆောင်သွားဖို့ခိုင်မာသွားပြီဆိုပြီးမအေးဟန်ကပြောပါရယ်
။အရင်အားထက်ပို့ပြီးတော့လုံနိုင်အောင်စူးစမ်းမယ်။ကျမတို့ဒီလိုမျိုးလုံနိုင်ရင်ဘုရားကျမတို့ကိုယ်တိုင်ရဖြည့်အားပေးရမှာဒါသူတို့ဖြည့်အားပေးလို့ကျမတို့ကဒီလိုဖြည့်အောင်လုပ်ဖို့ဆိုကျမတို့ကပို့ပြီးတော့စိတ်ဓာတ်ကပို့ပြီးခိုင်မာသွားတာပို့အဲ့လိုမျိုးပါပဲ။
မနေ့ကတော့ဖမ်းဆီးခံထားရသူ20နီးပါးကိုပြန်လည်လွှတ်ပေးခဲ့သလိုဒီကနေ့မှာတော့ညနေပိုင်းအထိပြန်လွှတ်လာသူ9ဦးခန့်ရှိပြီလို့ဆိုပါရယ်။ចောင်းသားတွေကိုគូញីနေကြတဲ့ဒေသခံတွေ၊គូញីရေးဖွဲ့စည်းကလူတွေ၊ចောင်းသားကောင်းဆောင်တွေဟာဖမ်းဆီးခံရသေးဖြစ်သလိုပျောက်ဆုံးနေတဲ့ចောင်းသားတွေရှိနေတယ်လို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါရယ်ရှင်။